ဒီလိုမျိုးရစီဆိုင်ရာကုန်ကျန်းကုန်ကြော်ရေးဇက်တိုက်ဆိုသလိုအိမ်နီးချင်းထိုင်းနိုင်ငံထဲမှာဖန်စီရမိနေတာနဲ့တစ်ချိန်နဲ့မြန်မာနိုင်ငံအတွင်းမှာလည်းမျိုးရစီဝါထုတ်လုပ်မှုရောင်းချတုံ့ဆက်မှုပြဿနာဟာအရင်ကထက်ပိုဆိုးလာနေတယ်လို့ခန့်မှန်းရတဲ့အကြောင်းအကဲကတ်တချို့ကသုံးသပ်ကြပါတယ်။ဒီသတင်းပတ်တွင်မြန်မာနိုင်ငံတွင်းနဲ့ထိုင်းနိုင်ငံတို့မှာစိတ်ကြွစည်းနဲ့ဘိန်းမျိုးစီတွေအများအများဖန်စီရခဲ့ပြီးတဲ့နောက်အခုလိုမျိုးသုံးသပ်ကြတာဖြစ်ပြီးတိုင်းသားလက်နက်ကိုင်ပြဿနာမဖြေရှင်းနိုင်သေးသေး၍ဒီမျိုးရစေဝါပြဿနာတွေဆက်ရှိနေအောင်ပဲလို့လည်းပြောပါတယ်အကြောင်းဆုံးကိုတော့ကိုညာဝေးအောင်ကပြောပြမှာပါရှင
်မြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းမှာအမေရိကန်ဒေါ်လာ 1.8 တန်းဘူးလောက်ရှိတဲ့စိတ်ကြွဆေးပြား 1.3 တန်းနီးပါးဖန်စီသိမ်းမိခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကတောက်ကြနေမှာကြေညာပါတယ်ဒီဆေးပြားတွေကိုအိန္ဒိယမြန်မာနယ်စပ်မြို့ဖြစ်တဲ့တမူးမှာမော်တော်ဆိုင်ကယ်နဲ့တယ်လာတော့ဖမ်းမိခဲ့ပြီးဆက်ဆက်တင်းအရထပ်မံရှာဖွေဖမ်းဆီးခဲ့တာပါပြီးခဲ့တဲ့ဩဂုတ်လတည်းမှာလဲရှမ်းပြည်နယ်ရန်ကုန်ဗဟန်းနဲ့စမ်းကြောင်းမြို့နယ်တွေမှာဒေါ်လာ12တန်းခွဲကျော်ပိုရှိတဲ့မက်သက်ဖက်တမင်းဆေးကားတွေဖမ်းမိခဲ့တယ်လို့ဆိုပါတယ်အလားတူထိုင်းနိုင်ငံချွန်ဘူရီခရိုင်လမ်းချပန်းစိတ်ကမ်းမှာပါကစ္စတန်နိုင်ငံကနေမြန်မာနိုင်ငံကိုပစ္စည်းတင်ပို့တဲ့ကွန်တိန်နာတွေထဲမှာဘိန်းမျိုးစီတန်ချိန်190ကိုသိမ်းဆည်းရမိခဲ့တယ်လို့အော်တိုဝါ၄ရက်ထုတ်ဘန်ကောက်ဘုတ်သတင်းစာမှာဖော်ပြပါတယ်ဒီလိုတင်းစီရမိတာတွေကိုကြည့်ရင်မြန်မာနိုင်ငံရဲ့မူရစ်စီပြဿနာဟာအရင်ထက်ပိုဆိုးလာတယ်လို့ခန့်မှန်းမိကြောင်းအမေရိကန်ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်အမြင်ကတော့ဒီမူရစ်ဆေးဝါးပြဿနာကပိုဆိုးလာတယ်အခုဆိုလို့ရှိရင်သူကတချို့နေရာမှာလည်းဆိုအလကားတော့ရနိုင်တယ်လို့ပြောနေတယ်အရင်တော့ဆိုအရာဆီကြီးတယ်နောက်ပြီးတော့ရဖို့လည်းမလွယ်ဘူးလူငယ်တွေကအများဆုံးပြည့်စည်နေပြီဘလောက်ထိကြောက်စရာကောင်းလဲဆိုလို့ရှိရင်ကျွန်တော်တို့ရှမ်းပြည်အတူတူရှမ်းပြည်ကချင်ပြည်မှာဆိုလို့ရှိရင်ကျောင်းမှာတက်ကတူမှာရွာမှာမြို့ထဲမှာလမ်းပေးမှာဒီဆေးထိုးအပ်တွေကတော့ပုံနေကြပဲစိတ်ချွာဆေးကိုသူတို့ကတခါတည်းကိုအရေးပြော်ပြီးတော့မှဆေးထိုးအပ်နဲ့ဆုပ်ပြီးတော့သူတို့တွေးကြတဲ့ကိုသူတို့ကလည်းထိုးပြီးထည့်လိုက်တာ
မြန်မာနိုင်ငံရဲ့မူရင်းဆေးထိုးလုပ်မှုဟာတနည်းကိုအမေရိကန်ဒေါ်လာ65 ဘီလီယံဝန်းကျင်ရှိတယ်လို့ ICG ခေါ်နိုင်ငံတကာပိဋိပတ်ကလေ့လာရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီလိုမျိုးရစေးတွေကိုနေစဒေတာလက်နက်ကင်အဖွဲ့အများစုကထုတ်လုပ်နေတာဖြစ်တယ်လို့ရှမ်းပြည်နယ်အရေးအထူးဆောင်ကြည့်သူဂျာမနီနိုင်ငံကဆိုင်းဝမ်ဆိုင်းကထောက်ပြပါတယ
်ဒီမျိုးရစေးကနေပတ်သက်တာ65ဘီလီယံဒေါ်လာလောက်တစ်နှစ်ထုတ်လုပ်မှုရှိတယ်လို့သူတို့ကခန့်မှန်းတာပါနော်အခုဒီမျိုးရစေးဝါနေပြီးရတဲ့အရင်အစောနေတော့ကျော်ပြည်တွင်းမှာလည်းတော့ထားတယ်ဒီပောက်လည်းတော့ထုတ်တယ်ဒီလောင်းမှာရှိတဲ့အဲ့ဒီဟိုပေါ့ကပ်စီရောပေါ့အဲ့ဒီမှာတော့ပြပြီးရှော့ဖုတ်ပြီးအဲ့ဒီငွေတွေတို့တစ်ခါပြပြီးတရဝန်တို့ပြန်တုံးတော့ပေါ့ဒီပြည်တွင်းမှာရှိတဲ့ငွေတွေကြတော့တို့ကဒီ real estate ပေါ့ဗျာနော်အင်ယာကြီးစောင့်လုပ်တာတွေပါလေအဲ့ညမှာတို့ကတွေ့နေတာတွေ့တော့စီဝိုင်းဈေးကမှလည်းတို့ကဝယ်ပြီးလက်ပတ်နေတယ်ဆိုတာအဲ့ဒါသိချင်လို့မရဘူးသူတို့ဆိုတာကလက်နက်ကင်အားစုတွေဒီ BGS လေကြောင်းတောက်တပ်နောက်ပြီးပြည်သူစစ်တွေပါတော့ညာလက်နက်ကင်ကြီးတော်လာနေတဲ့အဖွဲ့အစည်းရလဲဒါရိုက်တူလို့ရှိရင်တော်ဝိုင်းကြီးတော်ပါတယ
်ဝိစေတလုပ်သူတွေဟာပြည်ပဈေးကွက်သာမကပြည်တွင်းဈေးကွက်ကိုပါအားထားလာနေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်ဒီအခုဈေးဝါးတွေဒီနိုင်ထွက်နေတာကကျွန်တော်တို့တိုင်းပြည်မှာကတုံးဆွဲနေတဲ့လူတွေအများများနေလို့လည်းဖြစ်တယ်နောက်တစ်ခုကနိုင်ငံခြားဈေးကွက်ကောင်းတယ်မကောင်းဘူးဆိုတာထက်တို့ရနိုင်တဲ့လောက်ပို့ပြီးတော့မှတို့လိုအပ်နေတဲ့ငွေကိုရအောင်ရှာနေတဲ့သဘောရှိတယ်။အတူတဖြင့်လက်နက်ကင်တဲ့အဖွဲ့တွေကဒီလက်နက်ကင်တဲ့အဖွဲ့ဆိုတာလေကျွန်တော်ရှမ်းပြည်မှာရှိနေတဲ့လက်နက်ကင်အဖွဲ့တွေကလုပ်နေကြတာ
။တိုင်းသားလက်နက်ကင်ပြဿနာမဖြေရှင်းနိုင်လို့ဒီမှုရေးစေဝါပြဿနာဆက်ရှိနေအောင်မယ်လို့စိုင်းဝမ်ဆိုင်ကသုံးသပ်ပါတယ်။
အဲ့ခါရတဲ့မလုံနိုင်လို့ရှိရင်ကျွန်တော်တို့ကနိုင်ငံကြီးတည်လဲမှုကကျွန်တော်တို့မဆွေးနွေးနိုင်ဘူး။မဆွေးနွေးနိုင်ဘူးဆိုလို့ချင်းတက်တက်ကြိမ်တော်လာရင်လုတ်တဲ့လူတွေကလည်းတို့ကငွေလိုပဲငွေလိုရင်တို့ကရတယ်ဥစ္စာတို့လုံးပါပဲ။လုံးမယ်ဆိုလို့ချင်းလည်းအဲ့အမြဆွေးနွေးတာတက်တာလည်းငွေစေဝါဟုတ်နော်။ငွေစေဝါလည်းတို့1960တော့စပြီးလည်းတို့လုံးလာတော့။ဆိုတော့တို့ကအကုန်လုံးတို့အမြကျွယ်နေတို့ရဲ့ infrastructure နဲ့ပါတဲ့စာနာနာတို့ကဖြစ်နေ။အဲ့ဒါကြီးကိုဖြစ်ချက်ဆိုတာအပြည်ပြည်ဆိုင်ရာကိုကြီးမှုမပါလို့မချစ်ခံနိုင်
ဘူး။ဒီအပိုင်းတွေအတွင်းရှမ်းပြည်နယ်မိုင်းတုံမြို့မှာစိတ်ကြွဆေးပြား၅တန်းကို UWS ဝါတက်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ပြီးငယ်စားအခြေစိုက်ပြည်သူစစ်တွေနဲ့ဆက်ဆက်သူတွေစီကဖမ်းမိတာဖြစ်ပါလေ။အခုဆိုရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစိတ်ကြွဆေးအများဆုံးထုတ်လုပ်တဲ့နိုင်ငံလို့တော့မှတချို့ကပြောလာနေကြပါတယ်။စ စီးပွားအများစုကိုရှမ်းပြည်နယ်မှာထုတ်တယ်လို့ဝိရစီအစီအင်္ဂါကတချို့မှာထောက်ပြပါတယ်။ဒီစိတ်ကြွစီးတွေကိုထိုင်းတရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေကိုတင်ဖို့သလိုဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေအထိတင်ဖို့နေတာဖြစ်ပါတယ်ခင်ဗျာ။